ဖေဖော်ဝါရီလ၁ရက်နေ့မြန်မာနိုင်ငံမှာအာဏာသိမ်းပြီးတဲ့နောက်မှာဖြစ်ပေါ်လာတဲ့လူမှုစုစည်းလှုပ်ရှားမှုကအရင်နဲ့မတူသလိုမြန်မာစစ်တပ်ရဲ့အကျိုးစီးပွားပုံသဏ္ဍာန်ဟာလည်း1988ခုနှစ်မတိုင်ခင်ကနဲ့မတူဘဲနဲ့ပြောင်းလဲနေပြီလို့ Asia Research Institute University of Nottingham Malaysia တက္ကသိုလ်ကလေ့လာသုံးသပ်သူဒေါက်တာ Bridget Wells ကပြောပါတယ်ကိုရမင်းထွန်းကဆက်သွယ်မြင်းမြန်းထားပါတယ်ရှင
်မင်္ဂလာပါဒေါက်တာ Bridget Wells ခင်ဗျာ
ဒေါက်တ
ာ Bridget Wells အနေနဲ့1988ခုနှစ်ကအာဏာသိမ်းခဲ့တဲ့နောက်ပိုင်းအဖြစ်အပျက်တွေအကြောင်းကောင်းကောင်းသိဖို့ပြည်တာပါအခုနောက်ဆုံးဖေဖော်ဝါရီလ၁ရက်နေ့ကဖြစ်ပေါ်ခဲ့တဲ့အာဏာသိမ်းမှုနဲ့1988ခုနှစ်ကအာဏာသိမ်းမှုကိုဘယ်လိုတိုင်းရှင်းကြည့်နိုင်ပါသလဲခင်ဗျာ
Well, in terms of the mobilization of people, the coup was to happen earlier than 88. I would say that I see a situation of
အခုဒီချိန်အာဏာသိမ်းမှုဖြစ်ပေါ်ပြီးမှတော့လူမှုရဲ့စုစည်းမှုပုံစံက1988ခုနှစ်ကထက်ပိုပြီးငြမ်းဆန္ဒကိုတွေ့ရတယ်။စနပြမှုပုံစံကလည်းတော်တော်လေးကွာသွားတာကိုတွေ့ရတယ်အခုဆန္ဒပြပွဲတွေမှာဤပညာကိုကောင်းကောင်းသုံးကြသလို2010ပြည်ကစပြီးရရှိခဲ့တဲ့နိုင်ငံရေးအခင်းကျင်းအောက်မှာလူမှုစုစည်းလှုပ်ရှားမှုပုံစံပေါင်းစုံကိုအသုံးပြုနေကြပါတယ်။1988ခုနှစ်အာဏာသိမ်းမှုမှာစစ်တပ်ကအာဏာကိုဆက်ပြီးကိုင်ဆုပ်ထားလိုတဲ့အချက်စီးပွားရေးကိုဖြန့်ပေးခြင်းနဲ့စဉ်းစားရတဲ့အချက်တွေပါခဲ့ပါတယ်။ပြီးတော့စစ်တပ်ကတိုက်ပြီးအကြီးကျယ်နေတဲ့အဖွဲ့အစည်းတွေရဲ့ဖြစ်ခဲ့တယ်။2021ခုနှစ်မှာတော့စစ်တပ်ကစီးပွားရေးမှာတော်တော်လေးရင်းနှီးမြှုပ်နှံထားပြီးဖြစ်ပါတယ်။နိုင်ငံရေးအရာလည်းနိုင်ငံတကာနဲ့ထိတွေ့မှုရှိနေတယ်လို့အကြီးကျယ်နေတဲ့အဖွဲ့လည်းမဟုတ်ပါဘူး။အကျိုးကျအနေနဲ့မတူညီတဲ့အခြေအနေအောက်မှာအရင်ဆုံးကပြောခဲ့တဲ့သဘောတရားတွေကိုပြန်ပြောင်းပြောရင်းအာဏာသိမ်းတာတရားဝင်ဖြစ်အောင်အတော်စူးစမ်းပြောဆိုနေရတာတွေ့ရပါတယ်။
ဒေါက်တာဝက်ပြောကြလို့ဆိုရင်အရင်အခြေအနေနဲ့မတူသလိုစစ်တပ်အရာရှိတွေကလည်းအပြောင်းအလဲတွေဖြစ်ကုန်ပြီ။ဒါဆိုဖိလစ်ပိုင်ကဘူဂျူဂျီဖီဒရယ်ရာဘော့စ်လိုပြည်သူ့ဘက်ကရည်တည်တဲ့တောင်းဆောင်မျိုးပေါ်ပေါက်လာနိုင်တယ်လို့ထင်မိပါလား။စစ်တပ်မျိုးဆက်တွေကိုအားကိုးနိုင်နိုင်မယ်လို့လူလူကြားမှာပြောင်းလဲချက်တွေထားနေကြတာရှိပါတယ်။ဒါပေမဲ့အခုတွေ့ရတာကအရင်တဲ့ပုံစံနဲ့လူလူအပေါ်အတော်လေးတိတိမမာရှိနေတာကိုသိရပါတယ်။
So the first thing that's really important to understand is that this coup is very much about
အခုအာဏာသိမ်းမှုမှာအဖွဲ့အစည်းတွေလည်းမဟုတ်ဘဲမြောက်နိုင်တဦးတယောက်ချင်းကပဲအာဏာချုပ်ကန်ထားတယ်ဆိုတာကိုနားလည်ဖို့အရေးကြီးပါတယ်။မက်ရှာရဲ့ NLD အစိုးရဖွဲ့စည်းဖြစ်ခဲ့ရင်သူကကွယ်ဦးစီးချုပ်ယာဒူးကနေဖယ်ရှားခံရမှာဖြစ်လို့ဒါကိုကာကွယ်ဖို့သူ့ဘာသာစီယာဒူးရယူလိုက်တာပါ။ဒီတော့မြန်မာစစ်တပ်ကပုံစံနှမျိုးသားပိတ်ညီနေတယ်လို့ဖြစ်နေပါတယ်။အတိတ်ကဗိုလ်ချုပ်မှုကြီးတန်းစီကိုတွေးခေါ်ခဲ့တဲ့တိုင်းပြည်ကိုကာကွယ်ဆောက်ရှောက်သူအုပ်ချုပ်သူဆိုတဲ့တမန်ရိုးကျပုံစံရှိတဲ့စစ်တပ်မျိုးပိုပွင့်နေပြီးအာဏာကိုမျှဝေကျင့်သုံးမယ်ဆိုတဲ့စစ်တပ်ပုံစံနှစ်ခုကြားရင်းချေစရာဖြစ်လာနေပါတယ်။လက်ရှိဗိုလ်ချုပ်မှုကြီးမြောက်လိုင်းကအရင်မျိုးဆက်ဟောင်းတွေကြားပေါက်ခွာလာတာပါ။ဒီကနေ့နှစ်တွေတဲ့စစ်တပ်ကသူ့ကိုစစ်စာခံသူတွေကယာရုတိုးမြစ်ခန့်အပ်တာကိုလည်းတွေ့ရပါတယ်။အခုအာဏာသိမ်းမှုကတက်မတော်အပေါ်ပြန်ပြီးအန္တရာယ်ရှိနေတယ်ဆိုတာကိုတက်မတော်ကိုခိုင်မြဲတဲ့အဖွဲ့အစည်းတစ်ခုဖြစ်မြင်ကျင်သူတွေတွေးမိသလားမတွေးမိဘူးလားဆိုတာကတော့မေးခွန်းထုတ်ပြန်ဖြစ်လာနေပါတယ်
။ဟုတ်ကဲ့အခုဖြစ်ပေါ်နေတဲ့တနိုင်ငံလုံးစန္ဒပြပွဲတွေလည်းပြန်ကြည့်ရအောင်ပါ။တနိုင်ငံလုံးကြီးကြီးကျယ်ကျယ်နဲ့ကြီးကြီးမားမားစန္ဒပြနေတဲ့အချိန်ထဲမှာပဲဝန်ထမ်းတွေပေါ်စစ်တပ်ကတော်တော်လေးဖိနှိပ်နေတာကိုတွေ့ရပါတယ်။ဘာကြောင့်ဝန်ထမ်းတွေပေါ်ဒီလောက်ဖိနှိပ်နေရတာပါလဲ
။ There was tension between the military and the civilians.
1988ခုနှစ်တုန်းကစစ်တပ်နဲ့ရပ်ဖက်ကြားပြင်းမာမှုမြင့်တက်ခဲ့ပါတယ်။ဒါကြောင့်စစ်တပ်ကသူ့ဘာသူဂျူရိုကေစီနဲ့စစ်တပ်စီရင်ရေးတပ်နဲ့မြေတွေဖန်တီးပြီးတုံ့ပြန်ခဲ့ပါတယ်။စစ်တပ်မိသားစုတွေနဲ့နိုင်ငံတကာဝန်ကြီးဌာနလိုနေရာတွေမှာစစ်တပ်ကလူတွေကိုခန့်အပ်ခဲ့ပါတယ်။ဒါပေမဲ့ဖေဖော်ဝါရီလ၁ရက်နေ့ကအာဏာသိမ်းပြီးချိန်မှာတော့အရပ်ဖက်နေတဲ့ဝန်ထမ်းတွေကသူတို့ထင်တယ်လို့သူတို့အပေါ်တစ္ဆာခံတဲ့လောက်မခံတော့ဘူးဆိုတာကိုသူတို့ကိုယ်တိုင်သိလာရပါတယ်။ဒါက1988ခုနှစ်ကနေမတူဘဲပြောင်းလဲသွားပြီဆိုတာကိုပြသလိုက်တာပါပဲ။ဝန်ထမ်းတွေမရှိဘဲတိုင်းပြည်မအုပ်ချုပ်နိုင်ဘူးဆိုတာကိုမြန်မာစစ်တပ်သဘောပေါက်လိမ့်မယ်လို့ထင်ပါတယ်။ဒါကြောင့်ဟိုးရင်ကလုပ်ဘူးတလို့ရှင်းရှင်းထန်ထန်တုံ့ပြန်နေရပါ
။ Geneva Review ကကုလသမဂ္ဂဆိုင်ရာမြန်မာသားအမတ်ကြီးသုတ်ထစာတင်ပါတယ်။ဖိအားကြမခံနိုင်လို့တင်တာလို့သိရပါတယ်။သူကနိုင်ငံခြားရေးဝန်ကြီးဌာနကအမြဲတမ်းအတွင်းဝင်ဖြစ်ခဲ့တယ်လို့အာဆီယံရေးရာဌာနညွှန်ကြားလည်းဖြစ်ခဲ့ပါတယ်။တချိန်တည်းမှာပဲမြန်မာတန်ယုံကိုင်ရိုမျိုးကအရာရှိငယ်တူလေသူ့ရဲ့နှုတ်ထစာတင်တယ်လို့သိရပါတယ်။သူကြတာကအဲ့ဒီအရာရှိတွေကအရင်ကရေတပ်မှာအမြင့်ဆုံးတာဝန်ယူခဲ့ဘူးတဲ့စစ်ဦးစီးချုပ်ရေဟောင်းရဲ့တာတူဖြစ်နေတာပါပဲ။ဒါကထူးခြားမှုတစ်ခုလို့ယူဆရပါတယ်။အစိုးရဌာနတွေနဲ့ဝန်ထမ်းတွေကြားတခုခုဖြစ်နေတာတော့ထင်ရှားတယ်နော်
။ So I think what we're seeing is a very interesting situation that in some ways is unprecedented for the military, even compared to
1988. ပေကိုစိတ်ဝင်စားစရာကောင်းတဲ့အချိန်ကြီးပါ။အာနာတိန်နာကိုလူတိုင်းကဆန့်ကျင်နေတာလို့ရေပုံရပြောလို့ရပါတယ်။ဒါအပြင်စစ်တပ်မိသားစုနောက်ခံရှိသူတွေကိုနိုင်ကအာနာတိန်နာကိုဆန့်ကျင်နေတာတကယ်ကိုအပြောင်းလဲတစ်ခုပါ။နောက်တစ်ခုကျမတို့မဆွေးနွေးဖြစ်သေးတာကစစ်တပ်အောက်ခြေစစ်သားတွေအချိန်ကြီးပါ။သူတို့မိသားစုဝင်တွေကလမ်းပေါ်ထွက်ဆန္ဒပြနေတာပါ။စစ်တပ်ရဲ့တမိုင်းကိုပြန်ကြည့်ရင်အပွဲကြောင်းတွေထွက်ပေါ်ခဲ့တာကိုတွေ့ရမှာပါ။တချို့ဗိုလ်ချုပ်ကြီးတွေစစ်တပ်ကိုစွန့်ခွာသွားတာတွေရှိပါတယ်။အခုအချိန်ကစစ်တပ်ထိပ်ပိုင်းခေါင်းဆောင်တွေအတွက်ထူးခြားတဲ့စိန်ခေါ်မှုတစ်ခုပါ။တကယ်အကြောင်းပေါ်မပေါ်ကစောင့်ကြည့်ရမှာပါ။အခုကိစ္စမှာစစ်တပ်ထဲကတဦးတယောက်တခြားယာရုတစ်ခုရယူဖို့အကျိုးအတွက်ကိုလုံဆောင်နေရတာမဟုတ်ပါ။
နောက်ဆုံးလေးခုအနေနဲ့ဒီကနေ့ပဲမြန်မာနိုင်ငံကိုလာဖို့ရှိတဲ့အင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးရတ်တော်မဆီရီကဒါကောက်ကိုပဲသွားပြီးစစ်တပ်အုပ်ချုပ်ရေးကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဦးဝနမောင်နဲ့ဘန်ကောက်မြို့မှာတွေ့ပါတယ်။ဘာဖြစ်လို့ဒီမှာနိုင်ငံကိုမလာလဲဆိုတာဒေါက်တာဝက်စ်ပြောပြနိုင်မလား။ဒီမျိုးကုန်းတဲ့တစ်ဆက်တည်းပဲဟာစီယန်ကမြန်မာနိုင်ငံကိစ္စဘယ်လိုခိုင်တယ်မလဲလို့ထင်နေပါလား။
So I think it's important to start with recognizing that ASEAN is divided.
အာဆီယံရဲ့ကြာရည်ရွယ်ချက်ကိုသဘောထားဆွဲပြားလို့ရှိပါတယ်။ဒါကြောင့်အာဆီယံကလုပ်သေးနိုင်တဲ့အပေါ်အများကြီးတော့မမျှော်လင့်ဖို့လိုပါတယ်။ဒါပေမဲ့အာဆီယံကဂျားလို့ဖြစ်နေတော့ဆောင်ရွက်ပေးနိုင်တာလေ။အင်ဒိုနီးရှားနဲ့မြန်မာဝန်ကြီးနှစ်ဦးတွေ့ဆုံဆွေးနွေးပွဲကိုမြန်မာနိုင်ငံတွင်လုပ်ခဲ့ရင်မျှော်လင့်ချက်တွေသိပြီးမြင့်မားနိုင်တယ်လို့ဖိအားလဲအရန်နားသွားနိုင်ပါတယ်။ဒါကြောင့်အပင်းယူလုပ်ပြီးဘန်ကောက်မှာတွေ့ခဲ့ကြတာပါ။လောလောဆယ်ထွက်လာမယ့်ရလက်ပေါ်မှာတော့လူတွေကအမြင့်အမျိုးမျိုးရှိနေပါသေးတယ်။ဒီဆွေးနွေးပွဲအပြီးဖြစ်နိုင်စေကတော့မြန်မာအရေးဆွေးနွေးမဲ့အာဆီယံအစည်းအဝေးအခုရှင်းပလာနိုင်တာပဲဖြစ်ပါတယ်။
ကျေးဇူးတင်ပါတယ်ဒေါက်တာဝက်စ်ခင်ဗျာ။